မကြာသေးခင်ကဆလို့မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်တိုးလာတာဟာအိန္ဒိယအိန္ဒိယနိုင်ငံကကူးစက်မြန်အိုးမျိုးကွဲတဲ့ကြောင့်ဖြစ်မှာကိုကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေပါတယ်။မြန်မာနိုင်ငံမှာကူးစက်မှုနှုန်းခန့်မှန်းကြီး300ကိန်းနှုန်းလောက်800ကနေဒီတစ်ပတ်ထဲနှစ်ဆနီးပါး600ကိန်းနှုန်းထိတိုးလာပြီးအိန္ဒိယနယ်စပ်မှာဆိုရင်လည်း600ရာခိုင်နှုန်းထိရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကပြောပါတယ်။ကူးစက်ရောဂါတိုက်ဖြစ်ရေးဌာနညွှန်ကြားမှုလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့အခုဒီကိုဗစ်ပိုးစစ်တဲ့အထက်ကပိုးတွင်နှုန်းထူးထူးခြားခြားတက်လာတာကိုဒေါက်တာခင်ခင်ကြီးက
ပိုးတွင်နှုန်းကိုအရင်ကနဲ့နှိုင်းစာလိုက်လို့ဆိုပြီးခဲ့တဲ့အပတ်လောက်ကစပြီးတော့300ကိုင်းလုံးကျော်ကျော်တက်လာတဲ့နေ့တွေဆရှိလာပါတယ်။ဒါပေမဲ့ဒီနေ့မှာတော့ဒီ96ရောက်တက်ပြီးတော့သူက 5.3 ရာခိုင်နှုန်းထိကိုတက်သွားတာတွေ့ရပါတယ်။အဲ့လိုပဲပြီးခဲ့တဲ့တစ်ရက်ချာမှာစစ်ဆေးတဲ့သူ1200ကျော်မှာပိုးတွင်းသူ82ဦးတွေ့ပါတယ်။ဒါဟာလေပိုးတွင်းတဲ့ရာခိုင်နှုန်း 5.85 ဆိုတော့600ကိုင်းနှုန်းနည်းနည်းရှိလာတော့တွေ့ရပါတယ်။
ဟုတ်ကဲ့ဆရာမ။အဲ့တော့ဒီပိုးတွင်းနှုန်းတက်လာတဲ့အကြောင်းရင်းထူးခြားမှုကိုတွေ့ထားမိလားဆရာမ
။မြန်မာနိုင်ငံရဲ့နေရာနှစ်နေရာမှာမြို့နယ်နှစ်ခုမှာစုလိုက်ပိုးတွင်းသူတွေဖြစ်ပွားတာရှိလို့ဖြစ်ပါတယ်။ပထမ96ရောက်တွေ့တယ်ဆိုတော့အာမလည်းဒီသခိုင်းတိုင်းတမိုးမှာဖြစ်ပွားတဲ့ပိုးတွေ့သူစုစုပေါင်း56ယောက်ပါလို့ဖြစ်ပါတယ်။အဲ့ဒီနေ့မှာပဲချင်းပြည်နယ်ကောင်းဆန်မြို့နယ်ကကြီခါဆိုတဲ့ခြေရွာမှာလည်းပိုးတွေ့ရှိသူ17ယောက်တွေ့ပါတယ်။တနည်းအားဖြင့်82ယောက်မှာလည်းအဲ့သခိုင်းတိုင်းတမိုးကယောဂဖြစ်ပွားသူနောက်ထပ်31ယောက်ပါပါတယ်။ဒါဆိုလို့ရှိရင်သခိုင်းတိုင်းတမိုးမှာယောဂဖြစ်ပွားတဲ့သူဟာဆိုရင်တရာနီးနီးကတ်နေပြီဆိုတော့တွေ့ရမှာဖြစ်ပါတယ်။
ဟုတ်ကဲ့ဒီနေ့မှာဒီတခြားဒေသတွေမှာရောဒီတက်လာတဲ့ထူးခြားမှုတွေ့မိသေးလား
ဒီယောဂဖြစ်ပွားမှုတွေကအများအားဖြင့်တော့ပုံမှန်အားဖြင့်ဆိုလို့ရှိရင်တော့တိုင်းနဲ့ပြည်နယ်တွေအနက်ဖြစ်တယ်ဆိုပေမဲ့လို့တိုင်းနဲ့ပြည်နယ်တိုင်းဟုတ်ပဲနဲ့တချို့တိုင်းနဲ့ပြည်နယ်ရဲ့မြို့နယ်တွေမှာပဲပို့ပြီးတော့ဖြစ်နေတာကိုတွေ့ရှိရမှာဖြစ်ပါတယ်အထူးသဖြင့်ဆိုလို့ရှိရင်တင်းစာရီတိုင်းဆိုလို့ရှိရင်ပေါ့တဝဲမှာဒါဖြစ်ပွားတာတွေတွေ့ရပါတယ်တရားဝီတိုင်းဆိုလို့ရှိရင်ပတ်သိမ်မှာတွေ့ရတာများပါတယ်အဲ့လိုပဲမွန်ပြည်နယ်မှာဆိုမော်လမြိုင်မှာတွေ့ရတယ်ပခိုင်းတိုင်းဆိုလို့ရှိရင်လည်းမုံရွာမှာတွေ့ရှိရတာများပါတယ်
ဟုတ်ကဲ့အဲ့ဒီတော့ဒီအိန္ဒိယနယ်စပ်မှာရှိတဲ့ဒီပြည်နယ်နဲ့တိုင်းမှာပေါ့နော်အခုလိုပိုးတွင်နှုန်းတက်လာတာကြောင့်ဒီမြန်မာတစ်ပြည်လုံးတိုင်းနဲ့ပြည်နယ်မှာပိုးတွင်နှုန်းအနေထားရောထူးခြားမှုဖြစ်လာတာဆင်မ
28ရက်5လဆီဆိုလို့ရှိရင်တော့ရန်ကုန်တိုင်းကအများဆုံးပေါ့နော်ဆိုဒုတိယတော့သခိုင်းတတိယတော့ဒေယာဝတီစတုထနေရာမှာတော့တနင်္သာရီနဲ့ပြင်စမားတော့မွန်ဆိုတာရှိပါတယ်သို့တော့သခိုင်းတိုင်းအဲတမူးမှာပိုးတွေ့ရှိမှုတွေကပိုတက်လာတဲ့အတွက်ကြောင့်မို့သခိုင်းတိုင်းမှာ case ဖြစ်ပွားမှာဆိုရန်ကုန်တိုင်းတဲ့တဲ့ပိုပြတော့တာချင်းတော့တာနိုင်ပါတယ်အစင်းတီးကြတော့ဒီမှာတို့ဒါမလောက်ရသေးပါဘူးဒါ28ရက်နေ့ထိကတော့ရန်ကုန်တိုင်းကအများဆုံးပဲမလို့28ရက်ဒေတာရဆိုရင်တော့ဒါသခိုင်းတိုင်းကအများဆုံးဖြစ်သွားတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဒီနေရာမှာသခိုင်းတိုင်းရဲ့ဒီပိုးတွေ့တာစတက်လာတာရဲ့ထူးခြားမှုရောသတိထားမိလား
အဲသခိုင်းတိုင်းမှာဖြစ်တယ်ဆိုတာကလည်းဒီနေရာမှာဒီအချုပ်ကားတဲ့သူကံ၃ယောက်မှစပြီးတော့တွေ့တာဖြစ်ပါတယ်အဲ့၃ယောက်ကနေသူတို့ရဲ့ contact တွေ contact တွေမှာဆက်လိုက်တဲ့အခါမှာဆက်ပြီးတော့ပို့တွေ့တဲ့သူနောက်ထပ်53ယောက်တွေ့တာဖြစ်ပါတယ်ဒီနေ့မှာတော့ဆက်ပြီးတော့ဆက်လိုက်တာနောက်ထပ်32ယောက်တွေ့ပါတယ်ဒါရင်းအဲ့ဒီနေရာမှာပဲစုလိုက်တွေ့ရှိတယ်ဆိုတာကဒီနေရာမှာတော့ယောဂဖြစ်ပွားမှုကတာမန်ထက်ကိုကူးစက်မှုတွေကပုံမြန်နေဆိုတာကိုလုံးဝဖော်ပြနေပါတယ်နောက်တစ်ခုကကျမတို့အဲ့တမူးလို့အဲ့ကြီခါတို့အဲ့ဒါတွေကကျတော့အိန္ဒိယဘော်ဒါနဲ့လည်းနီးစပ်နေတယ်တရားမဝင်သွားလာတာရှိတယ်ကျမတို့တရားဝင်ကတော့ဧပြီလ28ရက်နေ့ကစပြီးတော့ပိတ်ထားပြီမျိုးလို့တရားမဝင်နဲ့နေစမ်းမြို့တွေဆိုတော့ဝင်ထွက်တာတွေရတယ်ဒါကလည်းဖြစ်နိုင်ခြေတော့ရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလို့ဒီဖြစ်နိုင်ခြေအတွက်ပေါ့နော်တန်တရားဖြစ်စရာအချက်လက်တွေရောတွေ့ထားလား
လက်ရှိအနေအထားကတော့ထူးခြားချက်ကရခင်ထက်စားလို့ရှိရင်ပို့ပြီးတော့အကူဆက်မှုကညံစဲနေသူတို့ဖြစ်ရဆိုလို့ရှိရင်ပထမအုပ်ဆုံး5ယောက်ဖြစ်တယ်3ယောက်ပိုးတွေ့တယ်ဆိုဒါဟာ60ရာခိုင်နှုန်းပိုးတွေ့နှုန်းကဖြစ်ပါလေနောက်တစ်ခါသူ့ရဲ့ contact တွေကိုကျမတို့နောက်ထပ်68ယောက်ဖြစ်တာမှ53ယောက်တွေ့တယ်ဆက်သဖြင့်ဒါကိုကြည့်လိုက်လို့ရှိရင်ကူးစက်မှု transmission ကအလွန်မြန်နေတယ်များနေတယ်ဆိုတော့သိနိုင်တဲ့အတွက်ကြောင့်ဒါဟာဗီဇပြောင်းပိုးသူတို့ဖြစ်အိန္ဒိယကဗီဇပြောင်းပိုးမြန်ဖြစ်နေမလားဆိုတော့ကျမတို့လည်းတန်တရားရှိပါတယ်ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီတက်ခွဲနမူနာတွေကို reference lab မှာပေးပို့ဖို့ကိစ္စတွေလည်းဆောင်ရွက်နေသလိုပဲဒီကြိုင်နဲ့ထဲမှာလည်းမြန်မာနိုင်ငံ DMR မှာလည်းဒါတွေကို genetic sequencing လို့ခေါ်တဲ့မျိုးရိုးဗီဇကိုစစ်ဆေးတဲ့ဥစ္စာတွေကိုလည်းလုပ်ဖို့လည်းဆောင်ရွက်နေပါတယ်။ဒါကြောင့်မို့ဒီသူတွေအနေနဲ့တော့ ပေါ်စားလို့မရတဲ့အနေအထားဖြစ်ပါတယ်အဲ့လိုပဲခုနပြောတဲ့ချင်းကျင်တဲ့ကြီးကားမှလည်းအဲ့လိုပဲ၁၁ယောက်ပို့တွေ့ပါတယ်၁၁ယောက်ထဲမှာ9ယောက်ကအောက်ဆီဂျင်ပေးရတဲ့အနေအထားရှိတဲ့အတွက်ကြောင့်မို့အတင်းတင်းစိုးတယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခင်ခင်ကြီးခင်ဗျာ